ကချင်လူသားချင်းစာနာမှုကော်မတီ KHCC နဲ့မြို့သားပြည်နယ်တင်းမြတ်ရေးနဲ့ညီညာရေးကော်မတီ NRPC တို့တွေ့ဆုံပြီးတော့ကချင်ပြည်နယ်ကဆွေးပေးရှောင်နေနေရဲ့ပြန်နိုင်ရေးအတွက်ဒီကနေ့မှာဆွေးနွေးခဲ့ကြပါတယ်။တမတော်အနေနဲ့တိုင်းရင်းသားဒေသတွေမှာဆွေးရှင်လျှော့ပြီးတော့ညီညာရေးတည်ဆောက်မှသာဆွေးပေးရှောင်နေနေရဲ့အမြန်ပြန်နိုင်လိမ့်မယ်လို့လည်းကချင်ဖွဲ့ကပြောပါတယ်။ဒီအကြောင်းကိုတော့ VA မြန်မာပိုင်းသတင်းတော့ကိုထောင်ခန့်ကသတင်းပေးပို့ထားပါတယ်ဗျာ။
မြန်မာစစ်တပ်နဲ့တိုင်းဒေသလက်နက်ကိုင်တပ်ဖွဲ့တွေကြားတိုက်ပွဲတွေကြောင့်နေရဲစစ်ကွာထွက်ပြေးခဲ့ရတဲ့စစ်ဘေးဒုက္ခသည်တွေဂွန်နီကာရှိရှိဘေးကင်းလုံခြုံစွာနေရဲပြန်နိုင်ရေးပြည်စင်ဆောင်ရွက်တဲ့အနေနဲ့ကချင်လူသားချင်းစာနာမှုကော်မတီ KCC နဲ့အမျိုးသားပြည်လည်တင့်မြဲရေးကော်မတီ NRPC တို့ဒီကနေ့မနက်ပိုင်းကနေပြည်တော်မှာတွေ့ဆုံခဲ့ကြတာပါဒီဆွေးနွေးတာနဲ့ပတ်သက်လို့အမျိုးသားပြည်လည်တင့်မြဲရေးနဲ့ငြိမ်းချမ်းရေးကော်မတီ NRPC အဖွဲ့ဝင်ဦးထွန်းလုံးက
ဒီစစ်ဘေးကြောင့်ဒီရဆုံးပါရတဲ့ပြည်သူတွေအတွက်ဒီလူသားချင်းစာနာပရိုဂရမ်ကိုဆက်ရအောင်ဒီလူတွေပြည်နိုင်ဖို့အတွက်ယူဟန်ဆောင်ရွက်ပြည့်ရှိပါတယ်ဒီနေ့ဆွေးနွေးပွဲမှာဒါပြည်ပြည်ရဲ့အဲမှာဒီရဆုံးပါရဲ့ IDP တွေအနေနဲ့ဒီကောင်းတို့ရဲ့ကိုဒါဗိုလ်ဒေတာရှိရှိနဲ့ဘေးကင်းလုံခြုံစွာပြန်လည်ဖြေဆနေနိုင်နိုင်ဖို့ IDP တွေရဲ့ broad လိုအပ်နေတဲ့လူသားချင်းစာနာထောက်ထားတဲ့ဦးကြီးတွေပြည်နိုင်ဖို့ IDP စတန်ဒီပြည်နိုင်ဖို့ပြည်စားလို့ဒီနေ့ဆွေးနွေးမှာဖြစ်ပါတယ်IDP အရေးကြီးတာလည်းဒီနေ့ရက်ဖြစ်စဉ်မှာတောင်ချင်းပြီးပူဇော်ပြီးဖြစ်စေရမယ်ဆောင်ရွက်ပေးရမယ်လုပ်ငန်းပိစားဖြစ်ခဲ့ဆိုတာအားလုံးနဲ့အတိအကျဖြစ်ပါတယ်ကျွန်တော်ပြည်သူပြည်သူဆောင်တော်ရင်းနဲ့လူတော်ပြည်သူနဲ့နေရာမှာဒီလူမျိုးဥပ္ပီဆောင်မှုတွေနိုင်ငံမှာဒီထောက်ချပေးနိုင်မှု IDP ရဲ့နေရာတဲ့လုပ်ငန်းတွေကိုစနစ်တကျဆောင်ရွက်နိုင်ဖို့ဒီ NRPC ကဆောင်ရွက်ခဲ့တာဖြစ်ပါတယ
်စစ်ပေးဆောင် IDP တွေနေရပြန်ပို့နိုင်မှုမှာတမန်တော်အနေနဲ့တိုင်းသားဒေသတွေမှာဆွေးရှင်လျှော့ချပြီးငြိမ်းချမ်းရေးတည်ဆောက်ဖို့လိုအပ်တယ်လို့ကချင်လူသားချင်းစာနာမှုကော်မတီဥက္ကဋ္ဌဒေါက်တာကလန်းဆွန်ဆန်ကပြောပါတယ
်။အဲဒီဒီနေ့ကလည်းဒီကိစ္စကဆွေးရတဲ့အများဆုံးဆက်နေတဲ့အတွက်ကြောင့်တမန်တော်ကလည်းတိုင်းသားပေါ်မှာယုံကြည်စွာဖြစ်အမြင်ရှင်းလို့ပဲတော့ပါတယ်။တိုင်းသားဒေသများတို့ဆွေးရှင်လျှော့ပြီးအဲဒီဒီနေ့ယုံကြည်မှုရှိတဲ့အဖြစ်ဒီကိစ္စကမှရှိတော့ကြည့်ရတဲ့စံဒီဆောက်ချင်းကိုထူထောင်မှဆုံးပါရဲ့ငင်းချမ်းရေးငင်းချမ်းရေးဒီဆောင်မှုငင်းချမ်းမှုဒီဆောင်ရေးအတွက်လောက်ဆောင်နေမှာက IDP နဲ့တည်းရအခြေအနေတို့ကိုအခုချင်းပေါ်တော့ပြန်အောင်ပြန်စွာဆောင်ရည်နေတာဖြစ်ပါပဲ
မြန်မာတပ်မတော်ကလေးလတာတစ်ဖက်သက်အပြည့်ရဲ့စေချောင်းကြီးညာခဲ့တဲ့2018ခုနှစ်ဒီဇင်ဘာနောက်ပိုင်းကစလို့ကချင်စစ်ဆောင်တွေနေရပြန်နိုင်ရေးအတွက်အစိုးရရဲ့အမျိုးသားပြန်လည်တင့်မြင်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC နဲ့ကချင်လွတ်လပ်ရေးအဖွဲ့ KI ကိုကြားမှာဆွေးနွေးတာတွေစတင်ခဲ့တာပါဒီနှစ်အစောပိုင်းမှာတော့ဝိုင်းမော်မြို့နယ်နတ်ဆန်ရင်ကြီးရွာကစစ်ဆောင်မိသားစု20လောက်လူရေ100ကျော်ဟာနေရပြန်လာကြပြီးမြောက်ပိုင်းတိုင်းစစ်ဌာနချုပ်ကမိုင်းရှင်းလင်းဓာတ်တွေအပါအဝင်လိုအပ်ဓာတ်တွေကူညီပေးခဲ့ပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလတုန်းက KCC နဲ့ NRPC တာဝန်ရှိသူတွေတွေ့ဆုံပြီးနောက်ထပ်ဒုက္ခသည်တွေနေရပြန်နိုင်ရင်ဆွေးနွေးခဲ့ကြပါသေးတယ်မြမတမတော်နဲ့ KIA တို့ဟာ2018ခုနှစ်မှာတကြောပြန်တိုက်ပွဲဖြစ်လာတာအခုနဲ့ဆို9နှစ်ကျော်လာပါပြီတိုက်ပွဲကြောင့်မြကြီးနာမိုးကောင်ဗမော်တို့မှာစစ်ပေးဆောင်စကန်တွေဖွင့်လှစ်ထားပြီးစစ်ပေးဆောင်တရင်ကြော်ကြီးခိုလုံနေရပါတယ်ခင်ဗျာ